မန်ကီပေါက်လို့ခေါ်တဲ့မြောက်ကျောက်ယောဂရှေ့တောင်အာရှနိုင်ငံတွေထဲကိုစတင်ပြန့်နှံ့လာနေပြီလို့နိုင်ငံတကာသတင်းတွေကနေဖော်ပြပါဗယ်ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့တနင်္လာနေ့ကပထမဆုံးလူနာစတင်တွေ့ရှိတယ်လို့ကျန်းမာရေးဌာနကအသိပေးထားပါဗယ်ဘယ်နိုင်ငံသားကိုမှမထွက်ခဲ့တဲ့အသက်33နှစ်အရွယ်အမျိုးသားမှတွေ့ရတာလို့ဆိုပါတယ်ထိုင်းနိုင်ငံမှာလည်းပြီးခဲ့တဲ့ပေါက်တပူနေ့ကပထမဆုံးလူနာတွေ့တယ်လို့ Reuters သတင်းကဖော်ပြပါတယ်။မြောက်ကျောက်ယောဂဖြစ်နေတဲ့ African တိုင်းပြည်တပီကနေခရီးလှည့်လာတဲ့ဥရောပခရီးသွားတယောက်စီမှာတွေ့တာလို့အာဏာပိုင်တွေကပြောပါတယ်။မြောက်ကျောက်ယောဂကိုအရေးပေါ်အခြေအနေအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကကြေညာထားတာဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရတ္ထရာပြည်နယ်မှာတော့ပြီးခဲ့တဲ့အင်္ဂါနေ့ကရထားလမ်းကိုပိတ်ပြီးတော့လူရာနဲ့ချီဆန္ဒပြခဲ့ကြပါတယ်။ဘာလာပူမြို့ကမူလတန်ကျိုးကျောင်းတစ်ကျောင်းမှာ၄နှစ်အရွယ်မိန်းကလေး၂ယောက်ကိုကျောင်းတန့်ရှင်ရေးလုပ်တဲ့အမျိုးသားတစ်ယောက်ကလိန်ပိုင်းဆိုင်ရာစော်ကားခဲ့တာနဲ့ပတ်သက်လို့အခုလိုဆန္ဒပြကြတာပါ။ဒီတန့်ရှင်ရေးသမားကိုဖမ်းဆီးထားပြီးဖြစ်ပေမဲ့အရေးယူတာနှောက်နေလို့မိဘတွေကမကျေနပ်ကြပါဘူး။ကလေးတွေအတွက်တရားမျှတမှုရဖို့အတွက်ဆန္ဒပြတဲ့သူတွေကတောင်းဆိုနေပါတယ်။အင်္ဂါနေ့ကရထားလမ်းကိုပိတ်ပြီးတော့ဆန္ဒပြခဲ့ကြလို့ရထားလိုင်းတွေအားလုံးရပ်တန့်သွားပြီးတော့အာဏာပိုင်တွေနဲ့ဒေသခံတွေကြားခိုက်ရန်ဖြစ်ပွားခဲ့ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာဩဇာညောင်းတဲ့စစ်ဗိုလ်ချုပ်ကြီးပရဝတ်ဝေါင်စုဝန်တရင်တောက်တယောက်ကိုပားရိုက်ခဲ့တဲ့ကိစ္စကိုစစ်ဆေးအရေးယူပေးဖို့လွှတ်တော်ကိုယ်စားလှယ်တော်ကတောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံစစ်အာဏာသိမ်း20လုံးမှအခရာကျခဲ့တဲ့သူလည်းဖြစ်ထိုင်းစစ်ဆိုရလက်ထက်မှာဒုတိယဝန်ကြီးချုပ်ရာဒူရောကာကွယ်ရေးဝန်ကြီးတာဝန်ပါယူခဲ့မှုတဲ့ဗိုလ်ချုပ်ကြီးပရဝတ်ဝေါင်စုဝန်ဟာပြီးခဲ့တဲ့တောက်ကြံနေကသူ့ကိုမေးခွန်းထုတ်တဲ့သတင်းထောက်အမျိုးသမီးတအုပ်ကိုလူလဲကောင်မှပါဆွဲရိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီပါရိုက်တဲ့ဗီဒီယိုဟာအွန်လိုင်းမှာတစ်ခဏအတွင်းပြန့်နှံ့သွားပြီးတော့ဒီလောက်ရက်ကိုထိုင်းသတင်းသမားတွေကရှုတ်ချနေကြပါတယ်ခင်ဗျာ။တရုတ်ရာဇဝတ်ကိုင်းနဲ့အွန်လိုင်းလောင်းကစားနဲ့ငွေလိမ်ကိုင်းတွေနဲ့ဆက်နွယ်နေတယ်လို့စွပ်စွဲခန့်နာရသူဖိလစ်ပိုင်နိုင်ငံဘန်ဘာမြို့ရဲ့မြို့တော်ဝန်ဟောင်းအလစ်ကောင်ဟာတိုင်းပြည်ကနေထွက်ပြေးသွားပြီလို့အာဏာပိုင်တွေကပြောပါတယ်။သူထွက်ပြေးလို့ရအောင်အားပေးကူညီခဲ့တဲ့သူတွေအားလုံးကိုစစ်ဆေးအရေးယူသွားမယ်လို့ဖိလစ်ပိုင်သမ္မတမာကိုစ်ကဗုဒ္ဓဘာသာနယ်မှာပြောဆိုလိုက်ပါတယ်။အလစ်ကောင်ဟာလွန်ခဲ့တဲ့တလလောက်ခရီးကထွက်ပြေးသွားပြီးတော့မလေးရှား၊စင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားခဲ့တယ်လို့ဆိုပါတယ်။မြို့တော်ဝင်ဟောင်းအလစ်ကောင်ရဲ့နိုင်ငံကူးလက်မှတ်ကိုချက်ချင်းဖျက်သိမ်းဖို့သမ္မတရုံကညွန်ကြားထားပါတယ်ခင်ဗျာ။ဥရောပဘက်ကနေဝင်လာတဲ့နှိုးထွက်ထုတ်ကုန်အစားအစာတွေကိုစစ်ဆေးသွားမယ်လို့တရုတ်ကုန်သွယ်ရေးဌာနကပေါက်တဖူနေမှာကြေညာလိုက်ပါတယ်။ဒီလိုစစ်ဆေးတာဟာအကောက်ခွန်တိုးမြင့်မှုလောက်တာလို့ AP သတင်းကဖော်ပြပါတယ်။တရုတ်ကလာတဲ့လျှက်စစ်ကားတွေကိုအခွန်အခတိုးမြင့်မှုဥရောပသမဂ္ဂဘက်ကကြေညာလိုက်ပြီးတဲ့နောက်တရုတ်ဘက်ကလည်းအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။တရုတ်ကားတွေနဲ့ပတ်သက်ပြီးတော့ဥရောပကချမှတ်လိုက်တဲ့အခွန်စည်းမျဉ်းအသစ်တွေဟာတရုတ်ကားတွေတစ်ကမ္ဘာလုံးပြန့်မှုလုပ်နေတဲ့တရုတ်ရဲ့ကြိုးပမ်းမှုကိုနောက်ဆုတ်သွားစေပါတယ်။အခုတော့တရုတ်ဟာဥရောပဘက်ကနေဝင်သမျှအစီတဆေရာဂိုင်နှုံးကြော်တဲ့နိုးထွက်စာတောက်ကုန်တွေအားလုံးကိုစစ်ဆေးတော့မှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ဆော့ဖူကပါ